ဝါတွင်ကာလပြင်စမတနင်္ဂနွေနေ့မှာရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၈အခန်းငယ်၁ကနေ၁၁မှာပါတယ်။အိမ်တောင်ရေးဖောက်ပြန်ရာ၌ဖမ်းမိသူအမျိုးသမီးတဦးကိုခေါ်လာကြ၍ယေရှုကိုယ်တော်အားမေခွန်းထုတ်ကြတဲ့အကြောင်းကြားသိကြရတယ်။သူတို့ရဲ့ရည်ရွယ်ချက်ကတော့ကိုတော်ရှင်ကိုအပြစ်ရှာနိုင်ဖို့အတွက်ဖြစ်တယ်။တဦးကိုအပြစ်ရှာဖို့တဦးကိုလူသိရှင်ကြားအရှက်ရစေတယ်။ဒီနည်းအားဖြင့်သူတို့ရဲ့လှုပ်ဆောင်ချက်ကလည်းမကောင်းရည်ရွယ်ချက်ကလည်းမကောင်းဖြစ်နေပါတယ်။ကျန်တက်ဆရာများနဲ့ဖာရိစေဦးတို့သည်ပြည့်ညတ်တရားတွင်မိုးစေကပြည့်ညတ်ထားတာကိုအကြောင်းပြု၍ထိုအမျိုးသမီးကိုကြောက်ခဲနဲ့ပောက်သက်ရမှာဖြစ်တယ်လို့ဆိုကြတယ်။ယေရှုကိုယ်တော်ရဲ့သဘောထားကိုလည်းမေးကြပါတယ်။လူဤအပြစ်ကိုစီရင်ခြင်းသည်သူတို့လုပ်ရမယ့်အလုပ်မဟုတ်ဘူးဆိုတာသူတို့မသိကြဘူး။လူတို့ရဲ့လူချင်းစီရင်မှုမှာအစွဲလမ်းပါတတ်တယ်လူမျိုးစွဲ၊ဝါဒစွဲ၊ပုပ်ကိုစွဲတွေပါတယ်။လူရဲ့စီရင်မှုသည်ဖြောက်မှတ်သောစီရင်မှုမဖြစ်နိုင်ဘူး။လူကိုစီရင်ဖို့ရာလူရဲ့အသက်ကိုလူကမပိုင်ဘူးဆိုတာသူတို့သတိမပြုကြဘူး။ယေရှုဖျားရှင်ကလူကိုအပြစ်ထဲ၌စီရင်ချက်ချတာတည်းသူထံသို့ပြန်လာစေခြင်းသာ၊ပြန်၍စူးစမ်းစေခြင်းသာဖြစ်တယ်။တနာခြင်း၌ညှတစွာစီရင်ရာဝယ်ယေရှုဖျားရှင်ကလူကိုစူးစမ်းခွင့်ထက်၍ပေးတယ်ဒါပေမဲ့ထက်၍အပြစ်ပြုရန်တော့ခွင့်မပြုဘူးကျန်တက်ဆရာများနဲ့ဖာရိစေဦးတို့နောက်မှတိလိုက်ကြတာသူတို့ကိုသူတို့တိလိုက်ကြတာကတော့သူတို့ဒီလဲအပြစ်ရှိတဲ့သူများဖြစ်တယ်ဆိုတာပဲဖြစ်ပါတယ်အပြစ်ရှိတဲ့သူကအပြစ်ရှိတဲ့သူကိုဘယ်လိုစီရင်မှာလဲရောမဩဝါဒစာအခန်းကြီး6အခန်းငယ်7မှာထို့ကြောင့်အပြစ်မကောင်းမှုသည်သင်တို့ဤသေနိုင်သောကိုယ်ခန္ဓာများကိုအဆိုးမရစေနှင့်လို့ရှင်ပေါလုကဆုံးမထားတယ်။ကိုရင်သူဩဝါဒစာပထမဆုံးအခန်းကြီး၅အခန်းငယ်၃၄မှာလဲအမြင်မှန်ရကြလောအပြစ်ဒုစရိုက်များကိုမပြုကြနှင့်လို့ရှင်ပေါလုဆိုထားပါသေးတယ်။သင်တို့အားလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။